ရားဓမ္မမှာကျွန်မအနေနဲ့သင်ပြလိုတဲ့ခေါင်းစဉ်ကတော့ dignity ဂုဏ်သိက္ခာ integrity သိက္ခာတမာရိနဲ့ justice တရားမျှတခြင်းတို့အကြောင်းပဲဖြစ်ပါတယ်။ဂုဏ်သိက္ခာဆိုတဲ့စကားလုံးဟာဂုဏ်နဲ့သိက္ခာဆိုတဲ့စကားလုံးတစ်ခုပေါင်းစပ်ထားတာဖြစ်ပြီးတော့သိတာမြင်လာတဲ့အရာဖြစ်ပါတယ်။လူတူးချင်းရဲ့ဂုဏ်သိက္ခာလူသားအလုံးရဲ့ဂုဏ်သိက္ခာလူတူးချင်းရဲ့အခွင့်အရေးလူသားအလုံးရဲ့အခွင့်အရေးဆိုတဲ့ယူဆတွေနဲ့အများဆုံးပတ်သက်ဆက်စပ်နေပါတယ်။human dignity human rights ဆိုတဲ့အသုံးအနှုန်းများဟာထင်ရှားသိသာတဲ့တာဝန်များဖြစ်ပါတယ်။ဂုဏ်ဆိုတဲ့တပါးသူတွေရဲ့တန်ဖိုးဖြတ်မှုပုံအသေးထားတဲ့အတွက်ပုဂ္ဂလဒိဋ္ဌန်သဘောလည်းဆောင်ပါတယ်။ဘာသာတရားယုံကြည်မှုယဉ်ကျေးမှုရာထူးဂုဏ်သိင်းစတာတွေနဲ့လည်းပတ်သက်နေပါတယ်။လူဂုဏ်သိက္ခာလူအခွင့်အရေးကိုထိန်းသိမ်းကာကွယ်ဆောင်ရှောက်ဖို့လိုလာတဲ့အခါမျိုးမှာ justice ဆိုတဲ့တရားမျှတမှုသဘောကိုတောင်းဆိုလာကြပါတယ်။သိက္ခာတမာရီဆိုတဲ့စကားလုံးကတော့သိက္ခာနဲ့တမာရီဆိုတဲ့စကားနှစ်ခုအရာနှစ်ခုကိုပေါင်းစပ်ထားတာဖြစ်ပါတယ်။လူပင်ကိုဇယိုက်နဲ့ဆိုင်ပါတယ်။ယူတာမှုဖြောင့်မတ်မှုကိုကျင့်တီလာကောင်းမွန်မှုတာဝန်သိစိတ်ရှိမှုဆိုတဲ့သဘောပေါ်အခြေခံပါတယ်။ချားသူတွေကမိမိကိုဘယ်လိုမြင်မြင်မိမိရဲ့ကိုကျင့်သိက္ခာကိုတည်ကြည်စွာဆောင်ထင်းခြင်းသဘောဖြစ်တာမှတမာရီဆိုတဲ့စကားလုံးနဲ့တွဲသုံးတာဖြစ်ပါတယ်။သိက္ခာတမာရီဆိုတဲ့စကားလုံးဟာမြန်မာမှုနယ်ပယ်မှာရှိတဲ့အဂတိတရား၄ပါးမှသင်တို့ချင်းဆိုတဲ့သဘောနဲ့လည်းနီးစပ်စွာဆက်နွယ်လျက်ရှိပါတယ်။လူပေါင်းလောကမှာဂုံဆိုတဲ့ဝေကြီးဥစ္စာစည်းစိမ်ချမ်းသာရာထူးပွဲဒီဂရီကိုကြည့်ပြီးဂုံတိတ်ခါရှိတယ်လို့ဆိုကြတဲ့ဒုတိုင်းတိတ်ခါသမารိဆိုတဲ့ integrity နဲ့တော့မပြည့်စုံပါဘူး။ဂုံတိတ်ခါ dignity ကိုမြင်သာတင်သာတဲ့အရာတွေနဲ့ဆုံးဖြတ်လို့ရပေမဲ့တိတ်ခါသမารိ integrity ကိုတော့ဒီလိုလွယ်လွယ်နဲ့ဆုံးဖြတ်ဖို့ခက်ခဲတယ်။လူအဖွဲ့အစည်းတိုင်းမှာလူတိုင်းလူချင်းတောင်းတကြတဲ့ justice ဆိုတဲ့တရားမျှတမှုကိုရှာရမှာကိုယ်ကျင့်တရားဆိုင်ရာတည်ကြည်ဖြောင့်မတ်မှုသဘောကိုချေပြတဲ့ integrity ကအခါရကြပါတယ်။ justice အကြောင်းပြောရရင် fairness အကြောင်းပါလာမှာပါ။ fairness ဆိုတဲ့မျှတမှုသဘောကိုရရှိအောင်ဆောင်ရွက်ရမှာအဓိကအကြောင်းဒီလိုနှစ်သွဲရှိပါတယ်။ equality နဲ့ equity ပါ။ equality ဆိုတာဟာအလုံးစီခွင့်ရေးအတူတူပြင်းညီပေးတာပါ။နီလန်းချေပြတာ။ equity ဆိုတာကတော့လူသူကိုလူတစ်လောက်ဖြစ်စေပေးတဲ့နေပါ။ရလန့်ချေပြတာ။ equality ကမျှတတယ်လို့ထင်ရပေမဲ့ရလက်ကမမျှတတာမျိုးဖြစ်တတ်ပါတယ်။လူတဲ့စီကိုမလောက်မငှရောက်သွားတာမျိုးမလူတဲ့စီမှာပို့ရောက်သွားတာမျိုးပေါ့လူအလုံးဟာပင်ကိုအရေးချင်းညီမှန်းချက်ခံမှာမဟုတ်နဲ့ဝိရိယစိုက်ထုံမှုစတဲ့အခြေခံသဘောတွေဟာတပြေးညီညှိယူလို့မရတဲ့အတွက်ဖြစ်ပါတယ် equality ကပို့လက်တွေ့ကြပါတယ်လူသူကိုပို့ပေးပြီးပို့သူကိုလျှော့ပေးတယ်နည်းလို့ပဲလွယ်လွယ်ပြောပြစီလူမန်နီယာမန်ထားခြင်းဆိုတဲ့ human resource ရွေးချယ်ခံထားခြင်းအတွက်ထိရောက်ပါတယ်လူတူးချင်းရဲ့အရေးချင်းကိုမြင့်တင်ရမှာလဲထိရောက်တဲ့နည်းလမ်းဖြစ်ပါတယ်လူတို့ချင်းရဲ့အရေးချင်းကိုမှန်မှန်ကန်ကန်သိမှတ်ပြုပြီးလူမှန်နေရာမှန်ချင်းမြင့်မြောက်စားတာဟာလူတွေရဲ့ dignity နဲ့ rights ကိုလေးထားတံမိုးထားတာဆိုရင် equity ဆိုတဲ့အယူအဆကိုလက်တွေ့ကျင့်သုံးဖို့ပုံပြီးသင်လျော်ပါတယ်။ဒီနေရာမှာအဓိကကြားတဲ့အခန်းကဏ္ဍကတော့ integrity ပါပဲ။ decision maker များ policy maker များဟာသိက္ခာသမားတွေရှိဖို့ရည်ကြီးလာပါတယ်။လက်ရှိကျွန်တော်နိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးနိုင်ငံရေးတရားစီရင်ရေးစတဲ့ကဏ္ဍချင်းများရမှာဖြစ်ပေါ်နေတဲ့ပြဿနာအများစုကိုကြည့်ရင်လူအခြေခံရပိုင်ခွင့်ဖြစ်တဲ့ justice ဆိုတဲ့တရားမျှတမှုပျောက်ဆုံးနေတာပါပဲ။ဒါကိုဖြေရှင်းဖို့အတွက်အဓိကတော့ချက်ကတော့အမှန်ကိုမျက်နှာယူတာမှုကိုအခြေခံတာဝန်သိစိတ်တာဝန်ယူစိတ်ကိုလေးထားတဲ့သိက္ခာတမာရီကိုပြုစုပြောင်းထောင်ခြင်းလို့ဆိုပါရစေ
။အပတ်စဉ်ပြင်ဆင်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ဆက်သွယ်ပါမယ်